မြန်မာရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဖို့အမြင့်အဖို့ရဲ့သုံးနိုင်ငံဖြစ်တဲ့အမေရိကန်၊ပြင်သစ်၊ဗြိတိန်နဲ့နောက်ထပ်6နိုင်ငံတို့ကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့လတဲ့မြန်မာနိုင်ငံကို12ရက်ကြာသွားခဲ့တဲ့ကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှန်နာဘာဂနာရဲ့တွေ့ရှိချက်တွေကိုလုံခြုံရေးကောင်စီမှကြားနာဆွေးနွေးမဲ့အစီအစဉ်ကိုတော့တရုတ်နိုင်ငံကကန့်ကွက်မဲ့အလားအလာတွေရှိနေတဲ့အကြောင်းလဲတာဒမန်တန်ဝန်းကိုကူကွားပြီး AFP သတင်းမှဖော်ပြခဲ့တာပါ။လုံခြုံရေးကောင်စီမှဆွေးနွေးမဲ့အစီအစဉ်ကိုတော့အဖွဲ့ဝင်ဘယ်လ်ဂျီယမ်၊ဂျာမနီ၊ပိုလန်၊ကူဝိတ်ပီရူးနဲ့ဒိုမီနီကန်သမ္မတနိုင်ငံတွေလည်းထောက်ခံထားပါတယ်။အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လူညွှန်ရေးကောင်စီမှဆွေးနွေးဖို့အဖွဲ့ဝင်9နိုင်ငံရဲ့ထောက်ခံမှုရဖို့လိုအပ်ပေမဲ့ဗီတိုအာနာနဲ့ပယ်ချခွင့်တော့မရှိပါဘူး။ရှေ့သတင်းပတ်တဲ့ဆွေးနွေးမဲ့အစီအစဉ်ကိုတရုတ်နိုင်ငံကကန့်ကွက်ဖို့လာလာရှိပေမဲ့တရားဝင်မဲခွဲဆုံးဖြတ်ဖို့ကြိုးပမ်းမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ပြီးခဲ့တဲ့နှစ်အောက်တိုဘာလတဲ့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးဘက်ကလူညွှန်ရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာတွေ့ရှိချက်အစီရင်ခံစာတင်သွင်းရမှာလဲတရုတ်နိုင်ငံကကန့်ကွက်ဖို့ကြိုးစားခဲ့ပေမဲ့လုံလောက်တဲ့မဲရည်တော်တော်မရခဲ့ပါဘူး။2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညွှန်ရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARSA ဆွေးအုပ်စုကိုမြန်မာလူညွှန်ရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကအိန္ဒိယဘင်္ဂလားဒေ့ရှ်တန်ကန်ကိုတိုင်းနယ်ချီရဲ့ရိုဟင်ဂျာတွေဖျက်ပြေးခဲ့ရတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာတာဝန်ကဝေဖန်နေတယ်လို့လူခွင့်ရေးချုပ်ဖောက်မှုကျူးလွန်သူတွေကိုဖော်ထုတ်ရေးယူဖို့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့လည်းတိုက်တွန်းထားပါတယ်။မြန်မာဆွေးအကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားရပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမယ်အကြောင်းကတိပြုပြောဆိုထားပါတယ်။